ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားမဲ့ခီးတဲ့တင်ဘတ်စကားတစ်စီးရဲ့ပစ္စည်းထားတဲ့အတွင်းပိုင်းအလုံးပိတ်အခန်းတစ်ခုအတွင်းမှာတည်ဆောင်လာတဲ့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၁၁ဦးကိုမတ်လ၁၃ရက်နေ့ညကထိုင်းနိုင်ငံရဲစစ်ဆေးရေးဂိတ်တစ်ခုကနေဖမ်းဆီးမိခဲ့ပါတယ်။အကြောင်းစုံကို VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ရောက်ရီမျိုးကနေမဲဆောက်မျိုးအထိလူပွဲစားတွေကနေတဲဆောင်လာပြီးဘန်ကောက်မျိုးကိုပို့ဆောင်ဖို့အတွက်မြန်မာနိုင်ငံသား၁၁ဦးကိုမဲဆောက်ဘန်ကောက်ပြေးဆွဲနေတဲ့ခီးစဲတင်ဘတ်စကားကြီးရဲ့အောက်ပစ္စည်းထားတဲ့နေရာအလုံးပိတ်တဲ့အခန်းထဲကိုထည့်ပြီးတဲဆောင်လာခဲ့တာပါသူတို့ကိုမဲဆောက်အထွက်စစ်ဆေးရေးဂိတ်တစ်ခုမှာထိုင်းနယ်ခြားဆောင်တပ်ကရှာဖွေစစ်ဆေးရာမှာတွေ့ရှိခဲ့တာဖြစ်ပါတယ်မဲဆောက်မျိုးကအလုံသမားရေးလှုပ်ရှားသူတဦးကတော့မြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေကဘလို့တဲဆောင်ခဲ့တယ်လဲဆိုတာကိုအခုလိုရှင်းပြပါတယ်
။ဒီဘန်ကောက်ကိုဒီလူကယ်ရီတွေတဲတဲ့ပုံစံလိုတဲတဲ့ဒီလိုကားကြီးတွေရှိတယ်ပေါ့နော်။အဲကားကြီးတွေကအောက်ထပ်မှာဒီလိုပစ္စည်းတွေထည့်တယ်။ထည့်တဲ့အခါကျတော့ဆိုရှင်သူတို့လူတွေကိုအဲအောက်ထပ်မှာထည့်သွားတယ်။ထည့်သွားတယ်ထည့်သွားတဲ့အခါကျတော့ဒီလူတွေကတော့ပိတ်ထားတာပေါ့နော်
။ဒါဟာပထမဦးဆုံးအချိန်တော့မဟုတ်ပါဘူး။အခုလိုမျိုးပုံစံမျိုးတွေအလားတူပုံစံမျိုးတွေနဲ့မြန်မာနိုင်ငံသားတွေဟာအလောက်ကိုင်းကောင်းမယ်လို့ယူဆရတဲ့ဘန်ကောက်မြို့လိုနေရာကိုနီလန်းပေါင်းစုံနဲ့တက်နေကြတာဖြစ်တယ်လို့လည်းဆိုပါရယ်
။ဂိတ်တွေကြော်ဖြတ်ပြီးသွားတာရှိတယ်ဒီလိုကားတွေနဲ့တိုက်ရိုက်သွားတာရှိတယ်ဒါကအမြဲတစင်ဖြစ်နေကြပုံတောင်ပါပါမြန်မာနိုင်ငံမှာအလောက်ပါတယ်သူကအိမ်မှာဥဒဗမာလူမှာကပါအလုံးမမလုံးလုံးမမရတဲ့အခါကျတော့သူတို့တခြားနိုင်ငံတွေမှာသူတို့တက်ဆုံဆန်တဲ့သွားကြတာပါ
ထိုင်းနိုင်ငံတွင်အလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေတဲကတချို့ဟာလူကုန်ကူးခံရပြီးများသောအားဖြင့်ငါးဖမ်းနေတယ်နဲ့ရေရက်ပစ္စည်းတွေထုတ်လုပ်တဲ့အလုပ်ရုံတွေမှာရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဆိုပါတယ်လူကုန်ကူးခံရမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြစ်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR2 လို့ခေါ်တဲ့စောင့်ကြည့်စီရင်ထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံကတော့ TR3 လို့ခေါ်တဲ့အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရတာပါ